စကိုင်းတိုင်းမုံရွာမြို့မှာတတိယအတုပ်စစ်မှုထမ်းမှုအတွက်လူငယ်လူရွယ်တွေရှိတဲ့မိသားစုနေအိမ်တွေကိုစစ်ကောင်စီဘက်ကညတကောင်ရံအချိန်ရောက်လာပြီးတော့ဖမ်းဆီးခေါ်ဆောင်တာတွေရှိနေတယ်လို့ဒေသခံပြည်သူတွေက VOA ကိုပြောပြပါတယ်။ရက်ွက်အုပ်ချုပ်ရေးမှူးနယ်စစ်ကောင်စီအဖွဲ့တွေကလူငယ်လူရွယ်တွေတွာလာနေတဲ့အချိန်လမ်းခုလက်မှာဖမ်းဆီးတာတွေလည်းရှိနေပြီးတော့အဲ့ဒီထဲမှာအမျိုးသမီးတွေလည်းအဖမ်းခံရတာကိုတွေ့ရတယ်လို့ဒေသခံတဦးကပြောပြပါတယ်။
အင်းတော့သူတရားစစ်တာလို့လို့ပါလို့လည်းပေါ်ပြညာရေပွင့်မဖွင့်ပြီးတော့မရဘူးအဲဖွင့်ခိုင်းပြီးတော့ဖွင့်မပြီးလည်းကဲနဲ့ပေါက်ပါနဲ့လို့တော့ခဏနဲ့တော့မပြစ်ဘူးရသူတို့လူတင်တဲ့လူကြီးတွေတော့ချောက်ဆွဲတာအခုပတ်လည်းပဲ60တယ်နော်60ကမပို့သေးဘူးလား60ပြင်ပို့မှာဟုတ်ပြီလားတော့ချောက်ဆွဲနေတာပဲဒီမျိုးပေါ်ရကုတ်ကတော့မျိုးကလည်းပဲဟိုမောင်လာလို့တာပြောမောင်မျိုးကလည်းလဲတာကြီးမဟုတ်ဆိုတော့လေကန္နာပိုင်းလေးလည်းညာရေမှာလည်းပဲဒီကိုကအိမ်ထဲတယ်မဟုတ်တော့ဘူးလူကလေးတွေရောယောက်ျားလေးတွေရောဆိုင်ကလေးနဲ့တော့ရတယ်သူတို့မထင်မှကြင်ကောက်စစ်တယ်ပြီးတော့မပါဘူးတဲ့ဆိုရင်ဝင်လိုက်ပြီးလို့မရတော့တခါတည်းခေါ်သွားတော့
အခုလိုမျိုးမုံရွာမြို့မှာညဘက်အချိန်မတော်စစ်မှုထမ်းမှုအတွက်နေအိမ်တွေမှာလိုက်လံပြီးတော့အာဓမဖန်စီခေါ်ဆောင်နေတယ်ဆိုတော့ဒေသခံတွေရဲ့ပြောဆိုမှုနဲ့ပတ်သက်လို့တော့စစ်ကောင်စီဘက်ကတရင်တစုံတရာထုတ်ပြန်တာမရှိသေးပါဘူးစစ်မှုထမ်းမှုအတွက်လူစုဆောင်တာကိုထတော်နေရဝန်နဲ့တလာမြို့ပေါ်ရက်ွက်တွေမှာဖန်စီတာများတယ်လို့ပြောပါတယ်ဖန်စီခံထားရတဲ့သူတွေကိုမိသားစုဝင်တွေကသွားပြီးတော့ထုတ်ယူပေးမယ်လဲပြန်လွှတ်မပေးဘူးလို့သိရပါတယ
်။မင်္ဂလီ၄ငယ်လောက်ပါနေပြီ။တန်လာတွေကလည်းဒီကရက်9လောက်တော့မင်္ဂလီ၄ယောက်ပါသွားတယ်။အရွယ်ပိုင်းကတော့20ပတ်ခွင့်ရ20ကျော်ကျော်တယောက်ကတော့ဆင်းရှင်းလောက်ပဲရှိသေးတယ်။အဲသူတို့ကပြန်ရွေးတော့လည်းပဲမိဘတွေလာရွေးတဲ့ထုတ်မပေးဘူးဗျာ။အဲဒီမှာစေတနာဆရာမယ်။ဟိုအရေးကြီးတဲ့နေရာတွေပါတွေပါသူတို့ရန်အင်းပေါ်တော့ကိုင်းစရာပါရှိတယ်ပေါ့အဲ့လိုပဲသူတို့ပြောတယ်လို့ပြောတယ်သူတို့ကာကရှင်မိပါတွေကပေါ့လေတနတ်တော့မကင်ရဘူးပေါ့အဲ့လိုတော့ပြောတယ
်ပြီးခဲ့တဲ့ဖေဖော်ဝါရီလမှာအတီးပြုခဲ့တဲ့စစ်မှုထမ်းဥပဒေမှာအသက်18နှစ်ကနေ28နှစ်အတွင်းအမျိုးသမီးတွေကစစ်မှုထမ်းရမှာဖြစ်ပါတယ်ပညာရှင်ဖြစ်ခဲ့တဲ့ဆိုရင်အသက်35နှစ်အထိအကျုံးဝင်နေဆိုပြီးတော့သတ်မှတ်ထားတာပါအမျိုးသမီးတွေကိုအပတ်စဉ်9ကနေစပြီးတော့ခေါ်ယူသွားမယ်လို့လည်းစစ်ကောင်စီဘက်ကပြောထားပါတယ်အခုမုံရွာမြို့မှာစစ်မှုထမ်းတတိယအတုပ်လူစုနေတဲ့အထက်မှာတော့အမျိုးသမီးတွေလည်းပါဝင်နေတယ်လို့ပြောကြပေမဲ့အတီးပြုတ်နိုင်မှုခက်ခဲနေပါတယ်လို့ဒေသခံလူငယ်တဦးကလည်းပြောပါတယ
်။အဲ့လိုမျိုးကတော့မကြားသေးဘူးဗျာ။မကြားသေးဘူးဆိုတာလည်းခုမုံရွာကအိမ်ကိုဝင်ဝင်ပြီးကုတ်တာတွေတော့ရှိရပေါ့ဗျာ။အဲ့လိုမျိုးပဲရှိတာ။ကျန်တာကတော့မချသေးဘူးဗျ။ဘာမှမဟုတ်ဘဲဝင်ဆန်းတာတွေတော့ရှိသေးတယ်။အလားတည်းအမြင်ထဲမလားတော့မပြောတော့ဘူးဗျာဒါတော့မတိကြဘူးပေါ့နော်ဟုတ်အမြင
်စစ်တင်တဲ့အပတ်စဉ်9ကနေစပြီးတော့အမျိုးသမီးတွေကိုခေါ်ယူမယ်ဆိုတဲ့သတင်းတွေထွက်ပေါ်နေတာကြောင့်စိုးရိမ်နေတဲ့သူတွေလည်းရှိနေပါတယ်မြန်မာနိုင်ငံတဝန်းပြည်နယ်နဲ့တိုင်းအလိုက်စစ်မှုထမ်းမှုအတွက်စုဆောင်းခံရတဲ့လူငယ်တွေကိုပြီးခဲ့တဲ့မေလထဲမှာစစ်တင်တဲ့ကြောင်16ခုကိုအစုလိုက်ခွဲပြီးတော့ပို့ဆောင်ခဲ့တယ်လို့ဗမာရေးရာနဲ့ပြည်ပခလေးလာရေးအဖွဲ့ရဲ့အစီရင်ခံစာမှာလည်းဖော်ပြထားပါတယ်စုဆောင်ခံထားရတဲ့စစ်မှုထမ်းဥယေကတော့၄000ဝန်းကျင်ရှိနေတယ်လို့လဲဆိုထားပါ